မနိုင်ငံဟာဆယ်စုနှစ်တွေနဲ့ချီးပြီးကမ္ဘာကုန်စည်ကူးသန်းရောင်းဝယ်မှုအခန်းကဏ္ဍရဲ့အပြင်ဘက်မှာဖယ်ကျင်ထားတာကိုခံခဲ့ရတာပါဒါပေမဲ့ပြီးခဲ့တဲ့နှစ်ကစလို့မြန်မာအစိုးရတည်းရဲ့နိုင်ငံတွေမှာစီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုတုံ့ပြန်တဲ့အနေနဲ့အနောက်နိုင်ငံအစိုးရတွေကမြန်မာနိုင်ငံအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့ထားတာတွေကိုရက်ဆိုင်တာတွေရုတ်သိမ်းတာတွေလုပ်ခဲ့ပြီးစီးပွားရေးလမ်းကြောင်းတွေကိုလည်းချက်ထွင်လာခဲ့ပါတယ်တနင်္လာနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာတွေရှိလာမယ်လို့အများကမျှော်လင့်နေကြတာပါစီးပွားရေးမှာနီးဗျူဟာအရာအဓိကကြတယ်လို့တယန်ဇာတနဲ့လူသားအင်အားအရင်းမြစ်လဲပေါ်ကျွယ်ဝါလာတဲ့မြန်မာနိုင်ငံမှာအမေရိကန်ကုမ္ပဏီတွေကလည်းရင်းနှီးမြှုပ်နှံမှုတွေလုပ်နေကြပါပြီအမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေဆိုင် Mastercard ကုမ္ပဏီကလည်းမာစတာကတ်တွေကိုမြန်မာနိုင်ငံထဲမှာပြီးခဲ့တဲ့ကြာတာပရိနေတုန်းကပဲစတင်ပြီးတော့ထုတ်ဝေလိုက်ပါပြီ။ဒါဟာဖြင့်မြန်မာနိုင်ငံထဲမှာအလိုအလျောက်ငွေထုတ်ဆက် ATM တွေကိုနိုင်ငံခြားကုမ္ပဏီတခုကပထမဆုံးလာပြီးတော့တပ်ဆင်လိုက်တာလည်းဖြစ်ပါတယ်။ပထမအဆင့်အနေနဲ့တော့လောလောဆယ်မှာဒီ ATM ဆက်တွေကနေငွေထုတ်တာတခုတည်းကိုပဲလုပ်လို့ရပါသေးတယ်။မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့မှာတော့အဲ့ဒီ ATM ဆက်တွေဟာအခုထိတော့အသစ်အစမ်းဖြစ်နေသေးပါMastercard ကုမ္ပဏီအနေနဲ့မြန်မာတနေငံလုံးမှာအဲ့ဒီလိုဆက်မျိုး36လုံးတက်ဆင်ပြီးသွားပါပြီ။သမ္မတဦးသိန်းစင်ဦးဆောင်ပြီးတော့လုပ်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေနဲ့သမ္မတအိုဘားမားရဲ့အခုမြန်မာပြည်ခီးစဉ်ဟာသူတို့အနေနဲ့ဈေးကွက်ထဲမှာရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လှုပ်ဆောင်မှုရာယုံကြည်မှုပိုပြီးရှိလာစေတယ်လို့ Mastercard ကုမ္ပဏီရဲ့ကိုယ်စားလှယ်တူဦးဖြစ်သူအန်တိုနီယိုကော်ရိုကပြောပါတယ
်။ You have the US President coming here next week.And that simply shows to you the confidence of the US government for the Myanmar government.
ဒါပေမဲ့ပထမသမ္မတဥပမာမြန်မာပြည်ကိုလာမယ်။ဒါကအမေရိကန်အစိုးရအနေနဲ့မြန်မာအစိုးရအပေါ်မှာယုံကြည်မှုရှိတယ်ဆိုတာရှင်းရှင်းလင်းလင်းပြသလိုက်ကြပါ။ဒါကြောင့်ကျွန်တော်အနေနဲ့လည်းဈေးကွက်ထဲမှာတိုးတက်မှုတွေရှိလာမယ်လို့မျှော်လင့်ပါတယ်။အထူးသဖြင့်ခီးသွွားလုပ်ငန်းနဲ့စီးပွားရေးကဏ္ဍမှာတိုးတက်လာအောင်လည်းကျွန်တော်ကူညီပေးချင်ပါတယ်။ပြီးတော့ဒီကလူတွေကိုလည်းဘန်ဒါရေးဆိုင်ရာအခွင့်အလမ်းတွေပုံမပွင့်လင်းလာအောင်ကူညီဆောင်ရွက်ပေးချင်ပါတယ်။
Mastercard ကုမ္ပဏီဟာမြန်မာနိုင်ငံထဲမှာတမဝါယမဘဏ်နဲ့ဖက်ဆက်လုပ်ကင်နေတာဖြစ်ပြီးတခြားနိုင်ငံတွေမှာအသုံးပြုတဲ့ ATM ကတ်တွေနဲ့မြန်မာနိုင်ငံထဲကဒီ ATM ဆက်တွေထဲမှာငွေထုတ်လို့မရတဲ့ကန့်သတ်ချက်တွေကတော့ရှိနေပါသေးတယ်။ဒါပေမဲ့ကမ္ဘာလက်ခီးတွေစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံထဲကိုခီးသွားလာတဲ့အခါဒေါ်လာငွေစက်ကူတွေကိုကင်ပြီးသွားနေစရာမလိုတော့ဘဲဒီ ATM ဆက်တွေမှာငွေထုတ်ယူလို့ရပါပြီ။ဒီနေ့အစောပိုင်းမှာအမေရိကန်အစိုးရကမြန်မာနိုင်ငံပေါ်မှာပိတ်ဆို့တံခတ်မှုတွေကိုဆိုင်းငံ့တာတွေရုပ်သိမ်းတာတွေလုပ်တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာပဲကိုကာကိုလာနဲ့ပက်ပစီတို့လိုအချို့ရေးကုမ္ပဏီတွေဟာမြန်မာနိုင်ငံဘက်စီခြေဦးပြန်လှည့်လာခဲ့ပါတယ်။ဒီကုမ္ပဏီနှစ်ခုစလုံးဟာအခုဆိုရင်မြန်မာတနိုင်ငံလုံးမှာသူတို့ရဲ့အချို့ရေးပလင်းတွေကိုဖြန့်ဖြူးနေကြပါပြီ။အရင်တုန်းကတော့ထိုင်းနဲ့တရုတ်နယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေကနေတဆင်းပဲအဲ့ဒီအချို့ရေးပလင်းတွေဟာမြန်မာနိုင်ငံထဲကိုတင်သွင်းခဲ့ကြရတာပါ။ကိုကာကိုလာကုမ္ပဏီကတော့မြန်မာနိုင်ငံထဲမှာတရားဝင်လုပ်ငန်းလေပတ်တာတွေကိုရပ်ဆိုင်းထားခဲ့တာနှစ်ပေါင်း60လောက်ရှိခဲ့ပါတယ်။ Pepsi ကုမ္ပဏီကတော့လူ့အခွင့်အရေးအဖွဲ့တွေရဲ့ဖိအားပေးတာကြောင့်1998ခုနှစ်မှာပဲမြန်မာနိုင်ငံထဲမှာလုပ်ငန်းတွေလုပ်နေတာကိုရပ်ဆိုင်းပြီးတော့ပြန်ထွက်သွားခဲ့တာပါ။အခုကမှာတော့အဲ့ဒီကုမ္ပဏီတွေရဲ့ကြော်ညာဆိုင်းပုတ်ကြီးတွေဟာရန်ကုန်မြို့ရဲ့နေရာအနှံ့ပြားမှာကိုတွေ့နေရပါပြီ။နယူးယောက်အခြေစိုက်နိုင်ငံတကာ Music Video ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ MTV ကလည်းကောင်းမွန်ဖြတ်မှုနဲ့လူကုန်ကူးမှုပပျောက်ရေးလှုပ်ရှားမှုနဲ့အတူလူငယ်တွေအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံထဲမှာခြေချနိုင်မှုအခွင့်အလမ်းတစ်ခုကိုရှာဖွေနေတာပါလာမယ့်ဒီဇင်ဘာလထဲမှာပဲ MTV ရဲ့လူကုန်ကူးမှုပပျောက်ရေးအဖွဲ့ကရန်ကုန်မြို့မှာ live show ပွဲတစ်ပွဲလုပ်ဖို့စီစဉ်နေပါတယ်စံသစ်တဲ့နုပြိုလက်ဆက်တဲ့ပုံရိပ်ကိုဖော်ညွှန်းတဲ့ MTV ကိုအမိပြုပြီးတော့သူတို့ရဲ့သတင်းစကားကိုလူငယ်တွေကြားထဲပြန့်နှံ့အောင်လုပ်ဖို့မျှော်လင့်ထားတယ်လို့ညွှန်ကြားရေးမှူးဖြစ်သူ Matt Love ကပြောပါတယ
် I mean MTV is an you know it's one of many international brands that hasn't had a presence here in Myanmar but we've been surprised
MTV ကနိုင်ငံကအမှတ်တံဆိပ်တည်တဲ့အခုဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်ထဲမှာတော့မရှိသေးပါဘူးမျက်စိပိတ်နားပိတ်ခံခဲ့ရတဲ့ပတ်ဝန်းကျင်မှာကြီးပြင်းခဲ့ရတဲ့မြန်မာလူငယ်တွေ MTV အမှတ်တံဆိပ်တွေကိုသတိထားမိတယ်ဆိုတာသိလိုက်ရတော့ကျွန်တော်အံ့ဩမိပါတယ်MTV ရုပ်သံအစီအစဉ်တွေကတရုတ်ပြည်မှာရောတခြားအာရှနိုင်ငံတွေမှာလည်းရှိပါတယ်မြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကမှပေါ်လာတာပေါ့လေလူငယ်တွေအနေနဲ့ MTV အမှတ်အသားကိုသတိထားမိကြပါတယ်ဒီအမှတ်အသားနဲ့သူတို့တနည်းနည်းတော့ပတ်သက်မှုရှိကြမှာပါ အခုတော့ဒီလူငယ်တွေ MTV နဲ့အပြင်မှာတကယ်ကိုထိတွေ့ခွင့်ရဖို့ခွင့်လန်းတစ်ခုကျွန်တော်တို့ဖန်တီးနိုင်တော့မှဖြစ်ပါတယ်
။ American ထုတ်နိုင်ငံကမှနာမည်ကျော် Levi's Jean အဝတ်အထည်တွေကအစ American Classic ပစ္စည်းတွေရောင်းတဲ့ရန်ကုန်မြို့တွေက USA Store ဆိုင်ပိုင်ရှင်ဦးတင်ထွန်းဦးတို့လိုပုံကိုယ်တွေအတွက်ကတော့ American ကုန်ပစ္စည်းအမှတ်တံဆိပ်တွေနဲ့စိတ်မနေတော့ပါဘူး။ American ပြည်တော်စုကနာမည်ကြီးကုန်အမှတ်တံဆိပ်တွေဖြစ်ကြတဲ့ Oakley, Revlon နဲ့coach company တွေကထုတ်တဲ့ပစ္စည်းတွေကိုသူ့ဆိုင်မှာလဲရောင်းနေတာပါမြန်မာနိုင်ငံအပေါ်အမေရိကန်ရဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာကြောင့်အရင်တုန်းကအမေရိကန်ပြည်ထောင်စုမှာပဲဝယ်လို့ရတဲ့ဒီလိုနာမည်ကြီးပစ္စည်းတွေကိုအခုအခါမြန်မာနိုင်ငံထဲမှာလဲဝယ်လို့ရလာနေတာဖြစ်ပါတယ်မြန်မာပြည်မှာရောင်းနေတဲ့အမေရိကန်ကုန်ပစ္စည်းအမှတ်တံဆိပ်တွေနဲ့ပတ်သက်ပြီးစိုင်းပိုင်ရှင်ဦးတင်ထွန်းဦးကအခုလိုပြောပါတယ
် We are this really small truly a small businessAnd we believe that if, yes.
ကျွန်တော်တို့စီးပွားရေးလုပ်နေတာကသေးပါသေးတယ်။ဒီလိုတစိမ့်တွေအကုန်လုံးဝင်နေတာပါပဲ။ကုမ္ပဏီကြီးတွေဒီမှာလာထိုင်ပြီဆိုရင်တော့ကျွန်တော်တို့ဈေးကွက်တေချာပေါက်ပျောက်သွားမှာပါ။
အခုအခါမှာတော့ M&M's နဲ့ California Raisins ကုမ္ပဏီတစိမ့်တွေလို့အမေရိကန်ထုတ်ပစ္စည်းတွေကိုမှနှစ်သက်တဲ့သူတွေကိုရောင်းချခွင့်ရနေတဲ့အတွက်သူ့အနေနဲ့ဝမ်းသာပါတယ်လို့လည်းဦးတင်ထွန်းကပြောပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းမဲ့စီးပွားရေးအစီအစဉ်ကိုဒီမှာပဲညှိကုန်းချုပ်လိုက်ပါတယ်။VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်ပေးနေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအသံနဲ့သာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ